မြန်မာကျပ်ငွေ1000နံအတူတွေနဲ့လက်ဝဲဖန်းစည်းခံရမှုတွေတဖြည်းဖြည်းစိတ်လာတာကြောင့်အများပြည်သူကြားတဲ့ကျပ်1000နံငွေစက်ကူပေါ်စိုးရိမ်စိတ်တွေဖြစ်လာနေပါတယ်။ဒါဟာမြန်မာငွေစက်ကူပေါ်လူထုယုံကြည်မှုကျဆင်းလာနိုင်တယ်လို့တရားဥပဒေစိုးမိုးမှုအားနည်းနေတဲ့ပြယုလဲဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူတွေနဲ့စီးပွားရေးလေ့လာသူတွေကပြောပါတယ်။ဒီအခြေအနေတွေပတ်သက်ပြီး VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာကျောင်းဝေးတပေါင်းနဲ့အတူကိုင်းဆောင်ထားတဲ့သူတွေမကြာခဏဆိုသလိုဖန်စီမီရဲ့ကိစ္စရေးကြောင်းအများပြည်သူကြားထဲမှာတပေါင်းနဲ့ငွေဆက်ကိုတုံးဆွဲမှုအပေါ်မှာစိုးရိမ်မှုကြီးဖြစ်လာနေပါတယ်။ငွေအတုတွေလက်ဝဲမီရဲ့ဆိုးရဲ့သတင်းတွေကြောင့်ငွေဆက်ကိုအစ်စ်ဟုတ်မဟုတ်ဘလို့စစ်ဆေးရမယ်ဆိုတာကလည်းတုံးဆွဲသူတွေကြားပူပန်နေကြရဲ့အဓိကကိစ္စပါ။မြန်မာနိုင်ငံဘိုးဘန်ဥပဒေအရဆိုရင်တော့ငွေအတုလက်ဝဲတွေးရှိသူကိုထောင်နန်းနဲ့ငွေဒဏ်တွေအပြစ်ပေးအရေးယူနိုင်ပါတယ်။ဘိုးဘန်ကထုတ်ထားတဲ့ငွေဆက်ကူဒင်းကငွေကြေးစာချုပ်တွေကိုအတူမှန်သိလျက်နဲ့တုံးဆွဲခြင်းမပြုရလို့ဘိုးဘန်ဥပဒေမှာစုထားတာကြောင့်အရေးယူရဲ့နေရာမှာဖန်ဆီးရဲ့အာဏာပိုင်ရဲ့တုံးသက်ချက်ကလည်းအရေးကြီးပါတယ်။ဒါကြောင့်လည်းငွေတုမှုကိစ္စမှာတပ်သေးထောက်ထားအတိအကျရှိမှဖန်ဆီးအရေးယူသင့်ပြီးငွေတုမိတိုင်းဖမ်းမယ်ဆိုရင်တော့နင်းနာနိုင်သူတွေများလာဖို့ပဲရှိရလို့ပြည်အောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ဝင်ဦးကျော်ဟိုးကပြောပါတယ်။
ဟိုတရားစွဲတယ်ဟာဖားနေစီးတယ်လို့ပြစ်မှုကျွန်းလုံးကြောင့်အထောက်ထားရှိမှကျွန်တော်ဖမ်းတင်တယ်တရားစွဲတင်တော့လို့ဟုတ်တယ်မလားသူအနေနဲ့ဥပမာဗျာသူဒီငွေကိုသူဘယ်ကရပါလဲဆိုပြနိုင်လို့ရှိရင်တော့သူဟာသူ့အမိလူကြည့်ရင်ပေါ့ဗျာသူရက်တလီရတယ်ကိစ္စမှာလည်းတရားစွဲဖို့မဖြစ်ဘူးအဲ့များများဆဆတော့တလို့ပေါ့ဗျာဒီမှာတော့အဲ့ဒါကြတော့ရဲပေါ်ပေါ်ပြီးသွားတော့ပြည်ရဲအနေနဲ့ဒါကိုကျွန်တော်စဉ်းစားကြည့်လုပ်တင်တယ်ပေါ့ဗျာခုနကပြောလို့သူဒီငွေစက်ကိုကအတုထားဆက်လာဆိုတော့သိရတာနဲ့သူသုံးတာဖြစ်တယ်လို့ရဲကအထောက်ထား
နိုဝင်ဘာ29ကမြန်မာကျောင်းဝေ1000နံကင်ထားတဲ့စင်ကာပူနိုင်ငံသား2ယောက်ရန်ကုန်မှာဖမ်းခံရလို့စင်ကာပူကငွေလဲလုပ်ငန်း18ခုကိုသူတို့ရဲတပ်ဖွဲ့ကရှာဖွေခဲ့ပြီး1000နံအတူတွေမိခဲ့ပါတယ်။အဲ့ဒီနောက်ပိုင်းစင်ကာပူမှာအလုပ်လုပ်ပြီးပြန်လာတဲ့ဘကိုတိုင်းဒါယူးမြို့နယ်ကအမျိုးသမီးစီက1000နံအတူရွက်190မိတာပြီးတော့မနေ့ကဘန်ကားတစ်စင်ငွေလွှဲတဲ့အမျိုးသားတစ်ယောက်စီကလည်း1000နံအတူရွက်90မိတာတွေဇက်တိုက်ဆိုသလိုဖြစ်လာတာပါ။ဒါကြောင့်ဒီငွေအထုပြဿနာဟာအစိုးရဘက်မှလုံးဝတောင်းရှိနေရလို့နိုင်ငံရေးစီးပွားရေးလေးလာသူတို့ဖြစ်တဲ့ဦးစည်ရသူကပြောပါရယ
်ကျောင်းဝင်စုံမွေးရအဓိကပါဗျ။ဘာလဲဆိုတော့ဒီငွေဆက်ကူတွေအထုတွေပြန့်နှံ့နေရဆိုတာဟိုထုတ်ဝေတဲ့လူကတောင်းရှိတယ်လေ။ဟိုတောင်းအောင်ဖြစ်သွားတဲ့လူပေါ့ဗျာ။ကိုယ်စီရောက်လာလို့ကိုကမတိပဲပန်သွားသွားပြီးတော့အပန်းခံရဒါမျိုးဆိုရင်တော့လွဲနေပြီပေါ့လေ။တဥတွေဆိုတာကတော့မဆိုင်တဲ့သူအပြစ်မတက်ရောက်စေရဆိုတဲ့ဟာရှိပါတယ်။ဆိုတော့အဲ့လာကနံပါတ်1အရေးကြီးတာပေါ့လေအဲနံပါတ်2ကတော့ဝေဆက်ကူဆိုတာကအစိုးရကြီးလို့ကျွန်တော်တို့ကသုံးကြတာဟုတ်ဆိုတဲ့ခါကျတော့ဝေဆက်ကူပေါ်မှာဒါယုံကြည်မှုကျလာတယ်ပေါ့လေမြန်မာနိုင်ငံရဲ့အကြီးဆုံးဝေဆက်ကူဖြစ်တဲ့ဒါ1000နံပေါ်လူတွေယုံကြည်မှုကျလာရင်ဒါအစိုးရပေါ်ယုံကြည်မှုကျလာတာနဲ့တူတူပဲပေါ့ဒါတရားဥပဒေစိုးမိုးရေးဆိုင်ရာအာဏာပိုင်တွေကအရေးကြီးယူကျွန်တော်တို့လုပ်သက်ပါတယ
်လက်ရှိမှာမြန်မာကျောင်းဝေတံမိုးကျဆင်းနေတဲ့အချိန်မှာငွေဆက်ကူအတူရဲ့တက်ရောက်မှုတွေပိုပြီးရှိလာနိုင်တယ်လို့ခန့်မှန်းပြောဆိုနေရလဲရှိပါတယ်။စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကတော့ဒီလိုခန့်မှန်းပြောဆိုနေရတွေကိုသူ့အနေနဲ့မမျှော်လင့်ကြောင်းအခုလိုပြောပါတယ
်။ငွေဆက်ကူအတူထုတ်တယ်ဆိုတာတကယ်ကြီးမားတဲ့ပြစ်ဒဏ်ကြီးပါနော်။တကယ်တမ်းပြောရင်အရင်ကြီးမားတဲ့ပြစ်ဒဏ်ကြီးပါ။ဒါအဲ့ဒီအတွက်လည်းဒါတေချာပါ။တေချာလာတော့လိုက်နေပါပါပဲ။စီးပွားရေးပေါ်မှာကြီးမားမားတက်ရောက်မှုရှိလာအောင်တော့ကျွန်တော်တော့သိမထင်ပါဘူး။ဒါကျွန်တော်အမြင်ပါနော်။အဖွဲ့ဝင်နဲ့ပြောရမှာငွေဆက်ကူအတူထွက်လို့ဟိုအစွားသူ့ဟာသူဒါအတူလုတဲ့လူကိုလိုက်လံစုံအမှဖမ်းဆီးမဲ့ရေးယူမယ်ဒါတော့လုပ်ပါမယ်ဗျာနော်ငွေဆက်ကူလည်းတူနေမြအရှိလာလို့ဆိုပြီးတော့ဒီမြန်မာကျပ်ငွေတံပိုးပေါ်မှာကြောင်ချီဖို့ရော့သွားမယ်လို့တော့မထင်ပါဘူးဘာလို့ငွေအတူရဲ့ပတ်နေတဲ့ပုံမှန်နဲ့အဲ့လောက်ကြီးမြန်မာဆော့ရှိမှာမဟုတ်တာဗျာနော်အဲ့လောက်ပဲထင်တယ
်မြန်မာနိုင်ငံဘိုးဘန်ဥပဒေအစ်စ်ကို2013စက်တက်လပိုင်းမှာပြဋ္ဌာန်းခဲ့ပါတယ်အဲ့ဒီဥပဒေရဲ့အခန်းဆက်ခွန်ပြစ်မှုနဲ့ပြစ်ဒဏ်တွေမှာဘိုးဘန်ကထုတ်ထားတဲ့ငွေဒင်းကစာချုပ်စာတမ်းတွေကိုအတူမှန်သိလျက်နဲ့သုံးမယ်ဆိုရင်ပုံမှန်105အရာငွေဒဏ်နဲ့သုံးနှစ်တမပူရဲ့ထောင်ဒဏ်အတူပါထုတ်လုပ်တဲ့သူဆိုရင်တော့ပုံမှန်106နဲ့ထောင်ဒဏ်10နှစ်ကနေအများဆုံးအနှစ်20ထိချမှတ်ခံရနိုင်တယ်လို့ဆိုထားပါဗျ။